တာရှင်များရှင် AIPMC လို့ခေါ်တဲ့မြန်မာရေးအာဆီယံလွှတ်တော်အမတ်များဖွဲ့ကနေမလေးရှားနိုင်ငံသားရေးဝန်ကြီးဂျာတိုစရီစာအီထာမစ်အဲဗာရဲ့မြန်မာနိုင်ငံခီးစဉ်နဲ့ပတ်သက်ပြီးအေဒီလ73ရက်နေ့ညစွဲနေ့ကြေညာချက်တစ်စောင်ထုတ်ပြန်လိုက်ပါတယ်။မစ္စတာစာအီထာမစ်အဲဗာဟာအာဆီယံကိုယ်စားလှယ်အဖွဲ့ကိုဦးဆောင်ပြီးမြန်မာနိုင်ငံရဲ့ဒီမိုကရေစီအသင်ကူးပြောင်းရေးလုပ်ငန်းစဉ်တွေတိုးတက်မှုရှိမရှိဆိုတာကိုသုံးသပ်ဖို့အာဆီယံဖွဲ့ကြီးကဆေးလွှတ်ခဲ့တာဖြစ်ပါတယ်။ဒါ့ပြင်ဒီခီးစဉ်အတွင်းမြန်မာဒီမိုကရေစီခေါင်းဆောင်ဒေါ်အောင်ဆန်းစုကြည်နဲ့တခြားနိုင်ငံရေးခေါင်းဆောင်တွေနဲ့တွေ့ခွင့်မရရှိခဲ့ဘဲဘာတစ်ခုမှလည်းမေမေရရစွမ်းဆောင်နိုင်ခြင်းမရှိခဲ့ဘူးလို့ AIPMC ရဲ့ဒုဥက္ကဋ္ဌအင်ဒိုနီးရှားလွှတ်တော်အမတ်နူရှာဘာနီကာဂျာဆွန်ကနာက VOA ကိုအခုလိုပြောပြပါတယ
်
ဒီခီးစဉ်ရဲ့အဖြေကဘာနှစ်တာရမှမရှိပါဘူးလို့ပြောပြသွားတာပါ။အရင်တုန်းကအာဆီယံအသင်းကြီးအနေနဲ့ခက်ခဲတဲ့အခြေအနေတွေကိုခေါင်းဆောင်လို့ရခဲ့ပြီးမြဒီနေ့ကဘာကြီးမှာတော့မြန်မာနိုင်ငံကိုဒီတိုင်းလက်ပိုက်ကြည့်နေလို့မရတော့ပါဘူးတဲ့။မြန်မာနိုင်ငံအရေးကိုကင်တွယ်ရမှာနိုင်ငံတကာရဲ့အမြင်တွေရည်တည်ချက်တွေနဲ့ရှင်ပြီးထည့်သွင်းစဉ်းစားရတော့မယ်အချိန်အခါကြက်ရောက်နေပါပြီလို့လည်းဆိုပါတယ်။အင်ဒိုနီးရှားနိုင်ငံဘာလီအပန်းဖြေကျွန်းမှာကျင်းပမယ်အာဆီယံနိုင်ငံသားရေးဝင်ကြီးအစည်းအဝေးမှာမြန်မာအရေးကိုဘလို့ဆက်ပြီးဆွေးနွေးနိုင်တယ်ဆိုတာကိုမစ်နူရှာဘာနီကအခုလိုသုံးသပ်ပြပါတယ
်။ They will discuss about ASEAN charter. It should include how ASEAN
အာဆီယံပြည်ညင်းစာတမ်းကိုဆွေးနွေးကြတဲ့အခါမြန်မာနိုင်ငံအရေးကိုအာဆီယံကဘလို့တုံ့ပြန်တယ်ဆိုတာကိုထည့်သွင်းစဉ်းစားတယ်ပါတယ်။မြန်မာနိုင်ငံရဲ့လူခွင့်ရေးအခြေအနေတွေဆိုးဝါးနေတာကိုဒေသတွင်းအဖွဲ့အစည်းကြီးတခုအနေနဲ့ထိထိရောက်ရောက်ကင်တွယ်ဖို့ဆွေးနွေးတင်ပါတယ်လို့ပြောပြသွားတာပါ။ Miss Nushabani ကဆက်လက်ပြီး
And ASEAN should continue and taking a stronger stand to Burma when FDC do not respond at all.
အာဆီယံဒီနီနေနဲ့မြန်မာနိုင်ငံပေါ်ရည်တည်ချက်ကိုဆက်ပြီးအခိုင်အမာပြတယ်ပါလေမြန်မာစစ်စိုးရကအာဆီယံရဲ့အဆိုပြုချက်ဖြစ်တဲ့ဒီမိုကရေစီရည်တည်ရင်ကြောင်းလဲရေးတွေလုပ်ပါမယ်ဆိုတဲ့ဂရုစကားကိုမတိကျောကျုံပြနေပါတယ်မကြာခင်ကဖြစ်ထွန်းမှုတရက်ဖြစ်တဲ့ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့အမျိုးသားပြန်လည်ရင်ကြားစေရေးအဆိုပြုချက်ကိုလည်းအတိအမှတ်မပြုဘဲနင်းနေပါတယ်လို့ပြောပြသွားတာပါတို့ဒါရှင်များရှင် AIPMC ရဲ့ဒီနေ့ထုတ်ပြန်ချက်ထဲမှာမြန်မာနိုင်ငံဒီမိုကရေစီပြည်ရင်ကြောင်းလဲရေးအတွက်အထူးကြံဖြစ်အောင်လုပ်ထားခြင်းကအဖြေမဟုတ်ခဲ့ရင်မြန်မာစစ်အစိုးရကိုယ်တိုင်ကအထူးကြံဖြစ်အောင်လုပ်နေခြင်းဖြင့်လည်းအထူးပဲပြေဝါတဲ့ဥဆောင်ဥရဲ့ပြုမှုတွေကိုအာဆီယံအနေနဲ့ဘလို့မှစောင့်ခြင်းပေးလို့မရနိုင်ပါဘူးလို့လည်းဖော်ပြထားပါတယ်ဒါကြောင့်မြို့သားဒီမိုကရေစီအဖွဲ့ချုပ်အပါအဝင်1990ပြည့်နှစ်ရွေးကောက်ပွဲအနိုင်ရပြည်သူကိုယ်စားလှယ်တွေနဲ့အတူရေရှိအဖြေရှာကြဖို့ပါဝင်ရေးအရေးကြီးတယ်ဆိုတာကိုအာဆီယံအသင်းကြီးကတိုက်တွန်းတင်ပါတယ်လို့လည်းဖော်ပြထားပါတယ်မြန်မာစစ်အစိုးရဘိုးချုပ်ကြီးတွေအနေနဲ့မြန်မာနိုင်ငံဒီမိုကရေစီပြည်ရင်ပြောင်းလဲရေးနဲ့အမျိုးသားပြန်လည်ရင်ကြားစေရေးတစိတ်တစ်ပိုင်းဖြစ်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့အဆိုပြုချက်ကိုလည်းစဉ်းစားတင်ပါတယ်လို့အာဆီယံနေနဲ့တိုက်တွန်းဖို့ AIPMC ရဲ့ကြေညာချက်ထဲမှာဖော်ပြထားကြောင်းပါ